ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအစည်းအဝေးမှာတော့တရုတ်မြန်မာနယ်စပ်ဒေသအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးကိုဖိတ်ကြားနိုင်ရင်းနဲ့ပတ်သက်လို့ပြန်လည်ညှိနှိုင်းမှုရှိနေတယ်လို့အစိုးရပြောခွင့်ရကပြောဆိုလိုက်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတော့ဇူလိုင်လဒုတိယပတ်လောက်မှာကျင်းပနိုင်ပွဲရှိပြီးတရုတ်နိုင်ငံနယ်စပ်အခြေစိုက်အဖွဲ့တွေကတော့အားလုံးကိုဖိတ်ကြားမှသာတက်ရောက်ဖို့အခြေအနေမှာရှိနေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရလွှတ်တော်နဲ့တက်မတော်စုဖွဲ့ကကိုယ်စားလှယ်တွေအစိုးရအစုဖွဲ့ကပါဝင်သင့်ပါဝင်ထိုက်တဲ့ကိုယ်စားလှယ်တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့အကျိုးဆောင်တွေဟာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယစီဝေးအတွက်ကြိုတင်ညှိနှိုင်းဆွေးနွေးပွဲတွေကိုဒီလ19ရက်နေ့ကနေ21ရက်နေ့အထိနေပြည်တော်မှာကျင်းပခဲ့ပါတယ်။ဒီစီဝေးအပြီးမှာကျောင်းမြမနယ်စပ်ဒေသမှာအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ
်။ NC ရေးထုံးတာနဲ့ဟိုအဖွဲ့တွေပေါ့နော်။အရင်ကျွန်တော်တို့ဆွေးနွေးပွဲပေါ့ KMPB တို့ကကျွန်တော်တို့ဖိတ်မှာဖြစ်ပါတယ်။ဒါပေမဲ့မြောက်ပိုင်းဖွဲ့နဲ့ပတ်သက်လို့တော့ကျွန်တော်တို့အစိုးရဘက်မှာနည်းနည်းလေးပြန်ဆွေးနွေးရအောင်။မူလအတိုင်းတော့ကျွန်တော်တို့ဖိတ်ကြားဖို့တော့မှန်းတယ်တို့တော့နှုတ်နှစ်ဖက်သဘောထားပြန်ကြည့်ပြီးမှကျွန်တော်ဖိတ်မှာဖြစ်တယ်။အကုန်လုံးပါမပါတော့ကျွန်တော်ပြန်ကြည့်အောင်အဲ့နဲ့ပတ်သက်လို့တော့ကျွန်တော်မူမကြသေးဘူးညောင်ပိုင်းဖွဲ့တွေတော့ဟိုပုံမှန်ပြတော့ဖိတ်တယ်ထို့တော့ဒီဘက်အကုန်လုံးဖိတ်မလားဆိုတော့မသိသေးဘူ
းညောင်ပိုင်းဖွဲ့တွေလို့ရင်ညွန့်ပြောဆိုတဲ့ပြည်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ဟာ FPNCC ကိုပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းထားပါတယ် FPNCC အနေနဲ့အဖွဲ့ဝင်အဖွဲ့အစည်းအားလုံးကိုဖိတ်ကြားမှသာ27ရာစုပင်လုံစည်းဝေးကိုတက်ရောက်မှဖြစ်ကြောင်းလည်းသဘောထားထုတ်ပြန်ထားပါတယ်။လက်ရှိအခြေအနေမှာ FPNCC ရဲ့သဘောထားကိုဝိုက်ပြည်သွေးစည်းညွညွရေးပါတီရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကအခုလိုပြောပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးမှကျွန်တော်အရင်မူအတိုင်းပါပဲ။အားလုံးတက်နိုင်မှာအားလုံးဖိတ်မှကျွန်တော် FPNCC အနေနဲ့ပေါင်းနိုင်တယ်နော်တက်နိုင်တယ်ပေါ့နော်။အဲ့ဒီမျိုးနိုင်ပါပဲနော်ကျွန်တော်ဒီတော့တော့နော်ဖိတ်တဲ့ပုံစံတစ်ခွက်ချင်းဖိတ်တယ်လားဒါမှမဟုတ်ဆိုတော့ဒီ ADNC ဆရာဖွဲ့လုံးဟိုအဖွဲ့အားလုံးကိုဖိတ်တယ်လားစသဖြင့်သူရဲ့ဖိတ်ကြားလာတဲ့အခြေအနေပေါ်မှာမူပြီးမှဒီ ADNC ဆရာဖွဲ့တွေအားလုံးပြန်ပြီးမှရှင်းနေမှာတက်တင်မတက်တင်အဲ့ဒီမျိုးပြန်ပြီးမှဆုံးဖြတ်ဖို့များပါတယ်နော်
ပြီးခဲ့တဲ့လပိုင်းတွေကတော့ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ KIA ကချင်းDNLA တအံပလောင် AA ရခိုင်စတဲ့တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲတရုတ်အစိုးရကနယ်စပ်တည်ငြိမ်ရေးအတွက်ထိမ့်သိမ်းဆောင်ရွက်ကြဖို့အစိုးရနဲ့လက်နက်ကိုင်အဖွဲ့တွေကိုတိုက်တွန်းခဲ့တယ်လို့ FPNCC အဖွဲ့ဝင်တွေကလည်း21ရာစုပင်လုံမှာဖိတ်ကြားလာရင်တယောက်ဖို့တိုက်တွန်းခဲ့ပါတယ်။FPNCC ကလည်းနိုင်ငံရေးစီရင်တဲ့နယ်စပ်တည်ငြိမ်ရေးကိစ္စတွေအတွက်ဆွေးနွေးဖို့အသင့်ရှိကြောင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့21ရာစုပင်လုံဒုတိယအစည်းအဝေးမှာ FPNCC အဖွဲ့ဝင်တွေဟာတရုတ်အစိုးရရဲ့တိုက်တွန်းချက်အရညီလာခံဖွင့်ပွဲကိုတက်ရောက်ခဲ့ပေမဲ့ပါဝင်ဆွေးနွေးခွင့်မရတာကြောင့်ညီလာခံနောက်ပိုင်းရက်တွေမှာဆက်မတက်ဘဲနေရက်ပြန်ခဲ့ကြပါတယ်။ဒီကနေ့ပြီးဆုံးသွားတဲ့အစိုးရလွှတ်တော်နဲ့တမ်ဘော်စုအဖွဲ့ရဲ့အကြိုပြင်ဆင်မှုဆွေးနွေးပွဲမှာ21ရာစုပင်လုံတတိယအစည်းအဝေးကိုဇူလိုင်လဒုတိယပတ်မှာကျင်းပဖို့ရာထားပြီးနိုင်ငံအကြီးအကဲတွေပါဝင်တက်ရောက်နိုင်မဲ့ရက်ကိုပြန်လည်ညှိနှိုင်းဖို့ရှိနေပါတယ်
။ကိုမိုးစော်သတင်းပေးပို့ခဲ့တာပါရှင်။